ရရှိများရှင်နိုဝင်ဘာ4ရက်အမေရိကန်သမ္မတရွေးကောက်ပွဲကြီးကျင်းပဖို့နိကလက်ချိန်မှာရွေးကောက်ပွဲနဲ့ပတ်သက်တဲ့အသုံးအနှုန်းတွေကိုတင်ပြဖို့ရွေးချယ်ထားပါတယ်ပထမဦးဆုံးကတော့
Toss up
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TOSS Toss မြောက်တာပြစ်တာ UB up ကအပေါ်ဆိုတော့စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပေါ်ကိုမြောက်ပြစ်တာပေါ့ရှင်ဒီနေရာမှာTOSS TOSS နဲ့ UP UPJA hyphen ဆိုတဲ့တုံးတူကလေးကိုခံထားပါတယ်။ TOSS UP ကိုဒီနေရာမှာ noun နာမ်အဖြစ်အသုံးပြုထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ခေါင်းပန်းလှန်တာပေါ့။ခေါင်းပန်းလှန်တဲ့ဆိုကြတဲ့ကူကဘယ်ဘက်ကိုကြမယ်မှမသိရသေးတဲ့အခြေအနေကိုဆိုလိုတယ်ဆိုတာကိုသောရရှိများသိပြီးဖြစ်မှာပါ။လက်ရှိအမေရိကန်သမ္မတရွေးကောက်ပွဲမှာတော့ Republican တို့ဘက်ကအပိုင်ရမယ်လို့တွက်ထားတဲ့အနီရောင်ပြည်နယ်တွေရှိတယ်လို့Democrat ဘက်ကအနိုင်ရမယ်လို့တွက်ထားတဲ့အပြာရောင်ပြည်နယ်တွေလည်းရှိပါတယ်။ဒါပေမဲ့လို့ Republican ဘက်ကပဲနိုင်မလား Democrat ဘက်ကပဲနိုင်မလားလို့ကြိုပြီးတိတိကျကျမခံမနိုင်တဲ့ပြည်နယ်တွေမှာတော့သမ္မတကိုစိလောင်းနှစ်ဦးရဲ့နိုင်ကြေးဟာ Toss up လို့ပြောလို့ရပါတယ်။ဆိုလိုတာကတော့ McCain မဟုတ်ရင် Obama နိုင်နိုင်တဲ့သဘောရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Nevada is one of a handful of states that poll groups are calling a toss-up as the November 4th presidential election draws near. At this point, it could go to either Democrat Barack Obama or Republican John McCain.
Nevada ha mesanda shin sitan kaukhan ne ousu dwi ga ဘဘက်ကအနိုင်ရမယ်လို့မပြောနိုင်သေးတဲ့လက်တစုပ်စာပြည်နယ်တွေမှာတခုပါဝင်ပါတယ်။နိုဝင်ဘာ4ရက်သမ္မတရွေးကောက်ပွဲကြီးနီကလာရာနဲ့အတူလက်ရှိအခြေအနေတိုင်းဆိုရင်တော့ဒီမိုကရက်ဘက်ကဘရက်အိုဘားမားဒါမှမဟုတ်ရီပပ်ဘလီကန်ဘက်ကဂျွန်မကင်းဘဲနိုင်မလားဆိုတဲ့အခြေအနေရှိနေပါတယ်လို့အထည်ပေးရပါတယ်။နောက်ထပ်တင်ပြမယ့် idiom အသုံးကတော့
up for grabs
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက up up အပေါ်F-O-R-4 အတွဲ G-R-A-B-S grabs ကတော့လူယူတာဆွဲယူတာဆိုတော့လူယူဆွဲယူနိုင်တဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့ပစ္စည်းတစ်ခုကိုအလကားပေးတယ်ဆိုရင်သူ့ထင်ကဝိုင်းယူဝိုင်းဆွဲပြုလုပ်လို့ရှိတာဓမ္မတာပါ။ဒီနေရာမှာလည်းအတူတူပါပဲ။အပေါ်ကိုမြှောက်ပစ်လိုက်မယ်ပြန်ကြလာရင်ဥသူယူဆိုတဲ့သဘောပေါ့။ဒါကြောင့်လေတချို့ပြည်နယ်တွေမှာဆိုရင်မဲဆန္ဒရှင်အများစုက Republican လည်းမဟုတ် Democrat လည်းမဟုတ်ဘယ်သူကိုမဲပေးရမယ်ဆိုတာကိုစဉ်းစားနေစေမဆုံးဖြတ်ကြရသေးတဲ့သူတွေများတယ်ဆိုရင်အဲ့ဒီနေရာမှာမဲဆွဲကောင်းတဲ့သူကနိုင်မှာဖြစ်ပါတယ်အဲ့ဒီပြည်နယ်ကိုတကယ်တော့ up for grabs လို့ရည်ညွှန်းပြောလို့ရပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြကြရအောင
် Ohio is among a handful of states truly up for grabs.Polls suggest it could once again be among the tightest races.
Ohio ဟာဒီကေကိုဘယ်သူကအနိုင်ရမယ်လို့မပြောနိုင်သေးတဲ့လက်တစုပ်စာပြည်နယ်တွေမှာပါဝင်နေ။လူလူစစ်တမ်းတွေရတော့အခြေအနေဖြစ်မဲ့ပြည်နယ်မှာပါဝင်နေလို့အဓိပ္ပာယ်ရပါတယ်။ခုဆက်လက်တင်ပြပြီးမှာကတော့
The upper hand
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက THE the U P P E R upper ကအပေါ် HAND hand ကလက်ဆိုတော့စကပိုက်ခလုံးရဲ့ဓာတ်ရိုက်ဒီပဲကတော့အပေါ်ပဲလက်ပေါ်ရှင် EDM ဆိုတဲ့သွေးပိုက်ဒီပဲကတော့အပေါ်စည်းကနေရနေတာအေးတာနေတာနိုင်ကြီးရှိတာကိုဆိုလိုတာဖြစ်ပါတယ်လောလောဆယ်မှာလူလူစစ်တမ်းကောက်ခံချက်တွေရဒီမိုကရက်ဘက်ကသမ္မတကိုစလောင်းအိုဘားမားက Republican ဘက်ကမက်ကိန်းကိုပြင်းနေအတော်များများမှာအနိုင်ရရှိနေတယ်လို့ပြသနေပါတယ်ဒီအခြေအနေကိုနောက်ခံထားပြီး George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် With less than 10 days to go until elections, the Democrats have the upper hand. If things stay like this, they'll win the elections.
ရွေးကောက်ပွဲကျင်းပဖို့ဆက်ရတောင်းမလို့တော့တဲ့အခြေအနေမှာ Democrat ဘက်ကအသာစီးရနေတာမို့အခြေအနေဟာဒီတိုင်းပဲဆက်သွားမယ်ဆိုရင်Democrat တွေဘက်ကအနိုင်ရဖို့များပါတယ်လို့အထိပ္ပာယ်ရပါတယ်။တစ်ဖက်ကနိုင်ကြေးကောင်းတဲ့လူဆိုရင်ရှုံးဖို့အခြေဆိုင်တဲ့သူကိုကဘယ်လိုပြောမလဲ
Underdog
လို့ပြောလို့ရပါတယ်။စာလုံးပေါင်းက UNDER under DOG dog ဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကတော့ shake ကရေတပ်သင်္ဘောဆောက်လို့ရာကနေဖြစ်ပါတယ်။သင်္ဘောဆောက်ဖို့တစ်တုံးတွေကိုပြင်ပြဖြစ်အောင်ဖြတ်ရမှာ twin ကြီးပေါ်မှာဖြတ်မဲ့တစ်တုံးတွေကိုကန့်လန့်ထားပြီးအပေါ်ကနေတယောက် twin ထဲကနေတယောက်ဆင်းပြီးလွှာကြီးနဲ့ဖြတ်ရတာဖြစ်ပါတယ်။အဲ့ဒီ twin ကို fire dog လို့ခေါ်ပါတယ်။အပေါ်မှာနေရတဲ့လူကတော့အခြေအနေပိုကောင်းတယ်လို့ဆိုနိုင်ပါတယ်။ဒါကြောင့်သူ့ကိုtop dog လို့ခေါ်ပါတယ် twin နဲ့ဆင်းပြီးတော့လွှဆွဲရသူခမရမှာတော့ twin နဲ့တည်းဆင်းရသည်အောက်မှာလည်းနေရလွှဖြတ်တဲ့အခါမှာလွှစာမှုတ်တွေကလည်းသူ့ကိုယ်ပေါ်ကျလာတယ်ဆိုတော့တကယ်လည်းပဲမတက်တာတဲ့သဘောဖြစ်ပါတယ်ဒီသုံးဟာနောက်ပိုင်းမှာနိုင်ငံရေးလောကနဲ့အကစားလောကမှာအသုံးပြုလာတဲ့အခါမှာတော့နိုင်ခြင်းမရှိသူအခြေအနေမကောင်းသူကိုဆိုလိုတာဖြစ်ပါတယ်တခါတည်းကတော့လည်းနိုင်ခြင်းမရှိသူပေါ်လူတွေကကျူနာတက်တဲ့အခါတွေလည်းရှိနိုင်ပါတယ်။လက်ရှိရွေးကောက်ပွဲမှာတော့သမရဘုရှ်ရဲ့အစိုးရလက်ထက်ကအီရတ်စစ်ကြောင်းရင်းစီးပွားရေးအကြက်တဲကြောင်းရင်း Republican ဘက်ကဂျွန်မက်ကင်းအနေနဲ့အခြေအနေမလှဖြစ်နေတယ်လို့စစ်တမ်းတွေကရည်ညွှန်းတာတွေ့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ကိုင်ကန်ရှင်ကပြောတဲ့အကြောင်း George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John McCain recently declared himself the underdog who never gives up, even after falling far behind in the polls against Barack Obama.
Barack Obama ne pyan ya ma lu duk sit tan kauk khan chit di ya naw ka tu ga lai ni bi me tu ga do nain ji ma shi bi me be do ma le myaw shou ma pe bu lu John McCain ya ma cha thi mi ga be pyo ka de le lu chei bi ya ba de di tadin ba thora shi mya go tin pya ka de ATM a thong ni ga do
toss up.Up for grabs, the upper hand, underdog.
Do phit ja ba de. Now tadin twa khu lo chi myo ma le naw tha idiom a thon rwe go tin pya pi u ma mo saung myo na sin ja ba shin.